ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်တဲ့ဖြစ်ပွားနေဆဲဖြစ်ပြီးတော့ဒီကနေ့မှာမင်းပြားမြို့နယ်ကြောက်တော်မြို့နယ်မြောက်ဦးမြို့နယ်ဘက်မှာနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့တယ်လို့တပ်မတော်ရောအေဘက်ကပါပြောပါတယ်။ကြောက်တော်မြို့နယ်ပစ်ခတ်မှုအတွင်းမှာအပေါဝါကြီးရွာသားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်။ဒီလိုအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မင်းပြားမြောက်ဦးမြို့နယ်တွင်ဒီကနေ့မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေလို့ဘုံဖွဲ့မှုဖြစ်စဉ်တွေဖြစ်ပွားနေတယ်လို့နောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘုံမူကြီးဝင်းစောဦးက VOA ကိုအခုလိုပြောပါတယ
်ဒီလိုဖြစ်တာလေဒီလိုလိုရဲ့နောက်မြောက်ဘက်မှာပေါ့နော်အရင်ကယာယီခြေဟုတ်တစ်ခုသိမ်းထားရှိအဲ့ရဲ့နောက်ဘက်ကိုဆက်ပြီးနေပြီးဒီနေ့ဒီလိုဖြစ်တာဖြစ်တယ်ဒီနေ့မနေ့9နိုင်တော့မှာအဲ့ကန်လောက်တိုင်းဌာနတွေတော့ကိုအေးကအပေါဝါဘက်ကနေပြီးတော့မှာအဲ့ကြောင့်လည်းတန်းတင်လာရှိတယ်၄-၅ချက်ကျွန်တော်တို့အဲ့အပေါဝါဘက်ကိုပြန်ပြီးတော့မှာနောက်လက်နဲ့ချင်းနဲ့ပြန်ကြည့်တာရှိတယ်အဲ့တော့ဒီကောင်လေးကျွန်တော်တို့သုံးဆုံးမှုရင်းနှီးတစ်ခုကိုလက်ကာရွာနဲ့ဝီလာရီကြားထဲပေါ့နော်အဲ့ဒါမှဒီကောင်တန်းပေါ်မှာကျွန်တော်တို့ကိုသုံးမြောင်ပေါ့နော်တန်ချောင်းနေထောင်ပြီးတော့မှကားကိုလာတဲ့အခါမှာအဲ့ဒိုင်ကားတာပေါ့အဲ့ဒါမှလည်းနည်းနည်းကြည့်မှုနည်းနည်းကြည့်ပြီးရင်ကိုပန်းပြောင်းနဲ့ကြည့်တဲ့ခါမှာဖြစ်နေတာတစ်ခုရှိတယ်ပန်းတော့တောင်းလို့တော့မရဘူ
းဒီမနေ့ကြောက်တော်မြို့နယ်တွင်ကကန်ဆောက်ခြေဆိုင်အမှတ်3ခုခေါ်အမြောက်တိုင်းရင်းကိုဒီဘက်ကနေပြစ်ဆတ်တတ်ကြတဲ့ကြောင်ဒီကျောခွေရခိုင်တုခကပြောပါတယ်
ဒီမနေ့မှာတော့ကြောက်တော့အဲ့ဒီတန်ကောင်းမှဆွေးဆိုင်တယ်ဒီအမတ်တာ3ခွန်ခွန်ပေါ့နော်ဒီကျွန်တော်တို့ကတည်းကနေပြီးတော့ဝင်ရောက်ပြစ်ခတ်တာတို့ရှိတယ်တတိပြစ်ပြစ်ခတ်တာပေါ့ဗျအဲ့ဒီအမြောက်တက်ကနေပြီးတော့ဒီဒေတာတန်တစ်ခုလုံးကိုသူတို့ဒီရန်ကပြစ်ခတ်နေတဲ့ဥစ္စာကဗျာနဲ့ရှိပြီးတော့ရှိနေပြီအခုဆိုလို့ရှိရင်ဒါကြွားတွေကိုဥကျေပြီးတော့ပြစ်ခတ်လာတဲ့ဥစ္စာတွေဟိုများတာပေါ့နော
်နှစ်ဖက်ပြစ်ခတ်မှုဖြစ်စဉ်တွင်တောက်တော်မြို့နယ်ပေါ့ပေါ့ကြီးရွာမှာလက်နဲ့ကြီးကြီးကြားရပေါက်ွဲခဲ့လို့ရွာသားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အပေါ်ဝရွာသားတို့ကပြောပါတယ်
။ပေါက်ွဲရှိနေရဒီလိုမနေ့9နာရီခွဲလောက်မှာကျွန်တော်တို့အပေါ်ဝနဲ့တမန်ခွဲလာတဲ့သုံးခုခွဲဆိုတဲ့အပြောက်ကင်းရဲ့တွေကလက်နဲ့ကြီးလက်နဲ့ကြီးတွေပိတ်တယ်လို့ကြားရပါတယ်။စင်သားမနေ့မဆယ်လောက်ဖြစ်တော့နောက်ကျွန်တော်တို့ရုပ်ကိုလက်နဲ့ကြီးကြားကြပါတယ်။လက်နဲ့ကြီးကြတော့ဥကျော်ဆွေရင်းဆိုတဲ့အင်းသားလက်နဲ့ကြီးကြပါတယ်။ဥကျော်ဆွေရင်းရနောက်ပြီးတော့ပြည့်ညီးလေးနဲ့လျှောက်တင်ရရပါတယ်။လေအစီအလေးကအခုကတော့အပေါ်ဝဖြစ်နေပါပါ
ဒီမရမှာလဲမင်းပြမျိုးနဲ့လက်ခုပ်ကြည့်ရပါမှာဘုံနှလုံးပေါက်ွက်ခဲ့ပြီးရွာစဉ်တပ်မတော်စစ်ကြောင်းကနေဝင်ရောက်လာပြီးတော့စစ်စစ်မှုတွေလှုပ်ဆောင်နေတယ်လို့မင်းပြမျိုးနဲ့ပြည်နယ်နှုတ်တော်ကိုယ်စားလှယ်ဦးလှတ်သိန်းအောင်ကပြောပါတယ
်ဘုံမျိုးမျိုးရဲ့ခြေပဲလက်ခုပ်ကြည့်ရနားမှာလေဒီနေ့မနေ့ရှင်းနိုင်ခွေးကြော်လာမှာဘုံနှလုံးပေါက်တယ်အဲဒီဘုံနှလုံးပေါက်တဲ့ကံမှာအမှန်ကမှကရွာတွေကိုဖွာလာပြီးတော့ရက်ကြတွေအကုန်လုံးပေါ်ရွာလေကမှာစုပြီးတော့ပြစ်စစ်တယ်အင်းအင်းဒီကိုတက်ပြီးတော့ခွေးအဲ့ဒါမျိုးပြီးတော့ခဏယူဝမ်းကျလာကသူတို့ပြလာကဆက်သွားတယ်ဒီနောက်တစ်ခုကအသက်30အောက်လူငယ်လေးဆွေကျော်လောက်ကိုခေါ်သွားတယ်ဆိုပြီးတော့လည်းပြောကြတာရှိတယ်ဒါကျွန်တော်ခုနကလည်းဟောနေလုံဝစီပုံစံတာကတော့အားသာတဲ့လူ45ဦးတော့လွတ်ပြလိုက်ပြီးတော့ပြောတယ
်တပ်မတော်ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ရွာသားတွေကိုပြန်လှုပ်ပေးရတဲ့ရခိုင်ပြည်နယ်လုံချုံကြီးနဲ့နယ်စပ်ကြီးရဝင်းကြီးကိုတင်ပြခဲ့ရမှာပြန်လည်းလှုပ်ပေးခဲ့ပြီလို့ပြောဆိုကြအောင်ဦးလှပ်သိအောင်ကပြောပါတယ်လက်ခုပ်ကြီးရွာနီးဘုံခွဲမှုဖြစ်စဉ်မှာအေဘွားကနေဘုံခွဲပြီးကျွာထဲမှာရှိနေတယ်ဆိုတဲ့တန်လျာနဲ့စစ်ဆေးခဲ့တာဖြစ်ကြောင်းသမတော်ပြောခွေးရဘူမူကြီးဝင်းစောဦးကပြောပါတယ်
။သမတော်စကြောင်းသူ့အကိုနေနေရှိနေလုပ်နေတာအေရာဘေးတခုရွာနာအနေပေါ်မှာအရင်ဆွဲပြီးတော့မှတိုက်နေတော့ရုံမိုင်းတစ်လုံးခွဲဘာမှတော့မဖြစ်ဘူး။အဲဒါကျွန်တော်ကလည်းတခုရွာနာဖြစ်နေတဲ့ကြောင့်မို့လို့အဲဒီတခုရွာပါညာမှာတော့တောင်းကျန်းလူဒီနာမှာရွာထဲမှာပေါအောင်နေလားဘာမှမရှိတာရှိလာတည်တဲ့အတွက်ကြောင့်မို့အဲဒီရွာတော့လည်းဝင်စစ်တာတော့ရှိတယ်
မနေ့ကလည်းမင်းပြမျိုးနဲ့တိုင်းတိုင်းရွာဘက်နဲ့တောက်တော်မျိုးနဲ့တွင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မင်းပြမျိုးနဲ့တိုင်းတိုင်းရွာဘက်တိုက်ပွဲဟာပြင်းထန်နေပြီးသမတော်ကလည်းရဟယူနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အေဘက်ကပြောပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ထိခိုက်မှုတွေကတော့အသေးမပြုတ်နိုင်သေးပါဘူး။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်စဉ်တွေမှာအရက်သားတွေထိခိုက်ဒိဆုံးမှုမတင်ကားလို့ဖမ်းဆီးရေးယူခံရမှုတွေကလည်းပုံမှန်များပြားလာနေတာပါ။မြန်မာစိုးရနဲ့တပ်မတော်ကလည်းဖြက်လိဖြက်ကျူဟာနဲ့ရခိုင်တိုင်းဒေသပေါ်မှာခိနှိတ်နေတာကြောင့်အချိန်မီစိုးရနေပြီးကုလသမဂ္ဂနဲ့နိုင်ငံတကာတိုင်းဝိုင်းကကြားဝင်ပေးဖို့ရခိုင်တပ်မတော်အင်ကနေအောက်တိုဘာလ22ရက်နေ့နေ့စွဲနဲ့ဒီညာချက်တရကိုအင်္ဂလိပ်ဘာသာနဲ့ဖုတ်ပြန်ကောင်းဆိုခဲ့ပါတယ်ခင်ဗျာ